ကဘာတလွားဆက်သွယ်ရေးမြန်ဆန်အားကောင်းစေဖို့အတွက်ကြိုးစားရမှာဂျိုးရုတွေရဲ့အရေးပါပုံကိုဒီတစ်ပတ်မှာပြောပြပါမယ်မြန်မာနိုင်ငံမှာဆက်သွယ်ရေးအတွက်ဂျိုးရုဆက်သွယ်ရေးကွန်ရက်ကိုအမေရိကန်တရုတ်ထိုင်းဗီယက်နမ်အင်ဒိုနီးရှားနဲ့နိုင်ငံပေါင်းစုံကနေတနစ်ကိုအမေရိကန်ဒေါ်လာ10သန်းကျော်လောက်ပေးပြီးငှားရန်အသုံးပြုနေရကနေအခုပြင်သစ်အခြေစိုက် Intelsat ကုမ္ပဏီကို15နှစ်အတွက်ဒေါ်လာတန်ပေါင်း 155.8 သန်းပေးပြီးမြန်မာစစ်တူးကို2019အောက်တိုဘာလောက်မှာစပြီးတော့အသုံးပြုနိုင်တော့မှာဖြစ်ပါတယ် Intelsat ရဲ့2000ခုနှစ်ကလွှတ်တင်ထားတဲ့ Intelsat 902 ဂျိုရုနဲ့မြန်မာစက်1ကိုတုံးတဲ့အချိန်က 2G နဲ့ 3G ဝန်ဆောင်မှုကိုပဲပေးနိုင်တာဖြစ်ပြီးအခုမြန်မာစက်2အတွက်တော့ Intelsat က16နှစ်ကြာပြီဖြစ်တဲ့သူ့ရဲ့ Intelsat 902ကို C-band line နဲ့ KU band line တွေနဲ့အဆင့်မြင့်ထားတဲ့ Intelsat 39နဲ့အစားထိုးလိုက်တာကြောင့် 3G နဲ့ 4G လိုဆက်သွယ်မှုပိုပြီးမြန်ဆန်တဲ့မျိုးဆက်တွေအတွက်ဝန်ဆောင်မှုတွေပေးနိုင်တော့မှာဖြစ်ပါတယ်။ဒီ Intelsat 39ကို American နိုင်ငံ California ပြည်နယ် Palo Alto အခြေစိုက် Maxell နည်းပညာကုမ္ပဏီကနေတည်ဆောက်ပေးတာဖြစ်ပါတယ်။ဒီဂျိုရုကိုပြင်သစ် Alien Space ကုမ္ပဏီကသူ့ရဲ့ Alien 5 ဒုံးပျံနဲ့တောင်အမေရိကတိုက်အရှိမြောက်ဖျားကပြင်သစ် Guiana မှာရှိတဲ့ Guiana Space Center အာကာသစခန်းကနေမြန်မာစံတော်ချိန်ဩဂုတ်လ9ရက်မှာလွှတ်တင်ခဲ့တာပါအခုလိုဆက်သွယ်ရေးအတွက်အားထားရတဲ့ဂျိုရုနဲ့တခြားဂျိုရုတွေနဲ့ပတ်သက်ပြီး NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကရှင်းပြပါတယ်
ဂျိုအတုဆိုတော့ဂျိုအစ်စ်လည်းရှိရပါတော့ဆိုအင်ကာဂျိုတို့ကြာတပရိဂျိုတို့ပေါ့နော်ဒါတွေကဖြတ်ကြဝလာနေုပ်ပတ်နေတဲ့အားတွေပေါ့နော်ဒါဂျိုတွေအဲလာလည်းဂျိုတခုပဲလူလုံးပြီးလွတ်တင်ထားတဲ့ဂျိုတို့အလုံးပေါင်းကအခုဆို2000လောက်ရှိပဲဂျိုတို့ကရွယ်အစားအမျိုးမျိုးရှိတယ်ပုံတရံလည်းအမျိုးမျိုးရှိတယ်အမျိုးအစားအများကြီးခွဲထားပါတယ်အသုံးပြုတဲ့ဟာနဲ့ခွဲထားတာရှိသလိုပတ်လမ်းပေါ်မူတည်ပြီးတော့ခွဲထားတာရှိပါတယ်ဒီအပီပီဆိုင်ရာအာကာသစခန်းပေါ့နော် International Space Station ဆိုလို့ရှိရင် Low Earth Orbit လို့ခေါ်ရပေါ့နော်ပတ်လမ်းအနိမ့်မှာအတူဆိုလို့ရှိလို့ကျဲကဘာအထက်မိုင်250နဲ့300ကျားမှာ400ကျားမှာသူကအတက်အစင်းတော့ရှိတယ်ပေါ့ဒါလူတွေပြစ်လွတ်တင်ထားတဲ့အတွက်ဒါလည်းဂျိုဒူတစ်မျိုးလို့ခေါ်ပါတယ
်ဟုတ်ပါတယ်နေဆက်ကြဝလာထဲမှာတဘာဝအလျောက်နေကိုလှက်ပတ်နေတဲ့ဂျိုအစ်စ်တွေလိုပဲလူသားတွေလွတ်တင်ထားတဲ့ဂျိုအတုတွေကအများအပြားရှိနေတာပ
ါကဘာပေါ်မှာပထမဦးဆုံးလွတ်တင်လိုက်တဲ့ဂျိုဒူကစပုတ်နစ်ပေါ့နော်ရုရှားလွတ်လိုက်တာပါအခုလောလောဆယ်အမေရိကန်နိုင်ငံကဂျိုဒူအားလုံးပေါင်းဆက်သွယ်ရေးကာကွယ်ရေးအတရာရောလမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်တဲ့ဟာ GPS လို့ခေါ်တယ်အဲ့ဒါမျိုးဂျိုဒူအားလုံးပေါင်း140လောက်ရှိပါတယ်တရုတ်နိုင်ငံက290လောက်ရှိတယ်နောက်ပြီးရုရှားက146ခုရှိပါတယ်တရနိုင်ငံတွေကဘာမှရှိတဲ့နိုင်ငံတော်တော်များများအကုန်လုံးပေါင်းလိုက်တဲ့အခါကျတော့636-640လောက်ရှိပါတယ်
အခုလွှတ်တင်လိုက်တဲ့ Intelsat 39ဟာအရှေ့လောင်တီကျူ62ဒီဂရီမှာရှိနေပြီးအမြင့်ကမိုင်2000ကျော်မှာရှိနေမှာဖြစ်ပါတယ်။ဘာကြောင့်ဒီလောက်အမြင့်မှာတင်ထားတာပါလဲ
။အခုလွှတ်လိုက်တဲ့မြန်မာ Set 2 Intelsat 39ဆိုတဲ့ဂျိုဒူဖြစ်ပါတယ်။သူ့ကိုတင်ထားတဲ့ပတ်လန်းကမိုင်2000လောက်မှာရှိတယ်။အဲ့လောက်အမြင့်ရောက်သွားတဲ့အခါကျလို့ရှိရင်ဂျိုဒူရဲ့ကဘာကိုတပတ်ပတ်ဖို့ကြာတဲ့အချိန်က24နာရီဆိုတဲ့အခါကျတော့အောက်ကနေလှမ်းကြည့်လိုက်လို့ရှိရင်တနေရာထဲမှာဒီဂျီယိုကမရွှေ့တဲ့အတိုင်းပဲပေါ့နော်။ဒါကို geosynchronous ကပါပတ်တဲ့တရက်ကြာတဲ့အချိန်24နာရီနဲ့သူကအကိုက်လဲနေတဲ့အတွက်ပေါ့နော်။အဲ့တော့အဲ့လောက်အမြင့်မှာဆိုလို့ရှိရင်တနာရီမိုင်9000လောက်နဲ့သူကပတ်ပါတယ်။ Arthur C. Clarke ဆိုတဲ့သိပ္ပံပညာရှင်ရဲ့သိပ္ပံပညာရှင်က1945ခုနှစ်လောက်မှာသူကအကယ်၍သာဒီပစ္စည်းတစ်ခုကိုပေါ့နော်ဂျိုဒူပေါ့လေအခုတော့လေအဲ့ဂျိုဒူကိုအဲ့လောက်မိုင်အမြင့်မှာတင်ထားလိုက်လို့ချင်းဒီဂျိုဒူကကဘာနဲ့အကိုက်ဟို geosynchronous orbit ပေါ့နော်အဲ့မှာပဲပတ်နေမယ်24နာရီတည်ပြီဆိုလို့ချင်းတပတ်ပတ်မယ်ဆိုတဲ့အခါကျတော့အဲ့နေရာမှာရှိမယ်လို့သူကဟောဂိန်းထုတ်ခဲ့ပါ1945ခုနှစ်မှာအဲ့1959ခုနှစ်လောက်မှာစပုတ်နစ်တင်လိုက်တဲ့အခါကျတော့မှအဲ့ဒီ geosynchronous orbit အတိုင်းသူပတ်တဲ့အတွက်အော်ဒါဆိုလို့ရှိရင် Arthur C. Clarke ပြောတာမှန်ပါလားဆိုပြီးတော့မှစပြီးတော့သဘောတူရပါတော့နော
်ကဘာမြေပြင်အထက်အာကာသနဲ့လွှတ်တင်တဲ့ဂျိုးရုတွေမှာကဘာနဲ့အကွာဝေးကိုလိုက်ပြီးအသုံးပြုမှုကလည်းကွာခြားပါတယ
်အလဲအလတ်ပေါ့နော်မိုင်းတထောင်ခွဲအောက်လောက်မှာဆိုလို့ရှိရင်အဲ့ဂျိုဒူပတ်တဲ့နှုံးကအယမ်းမြန်တယ်ပထမမိုင်2000ကတနိုင်မိုင်9000လောက်ဒါပေမဲ့မိုင်1000ခွဲအောက်လောက်ကျလို့ရှိရင်သူ့ရဲ့ပတ်နှုံးကတနိုင်ရောမိုင်9000လောက်အထိပတ်ရပါတယ် Now, a name ပေါ့နော် low earth orbit satellite အဲ့ဂျိုရုဆိုလို့ရှိရင်တနားခွဲတစ်ခါဆိုတော့မိနစ်90လောက်ကြာလို့ရှိရင်ကဘာကိုတပတ်ပတ်ပါတယ်အဲ့တော့တနေ့အပတ်ပေါင်းများစွာပတ်နိုင်တာပေါ့အဲ့ဂျိုဒူတွေကများသောအားဖြင့်ယာတိဥတုတဘာဝဘေးအန္တရာယ်တွေကိုအမြဲတမ်းကြည့်နေတဲ့ဂျိုဒူတွေဆိုလို့ရှိရင်အဲ့နေရာမှာတင်ထားလေးရှိပါတယ်နောက်စစ်အတွက်သုံးတဲ့ဒီ military satellite ပေါ့နော်စီရေးမှာ view ဟာမြောက်အောင်ဒီနေရာမှာဘယ်စစ်တင်ပေါ်ဘလို့သွားနေတယ်အနုမြူဖိတ်ဖူးတွေတင်ထားတဲ့ဒုံးပြန်တွေအတနိုင်ငံနဲ့တနိုင်ငံကြည့်နေတဲ့ဟာတွေကိုအဲ့ဒါ military satellite ပေါ့အဲ့သူတို့ကတော့အနိုင်ကမ္ဘာအထက်မိုင်တရာနဲ့တစ်ထောင်ကြားမှာရှိပါတယ်သူတို့ကဂျိုဒူးကနေပြီးတော့လှမ်းပို့တဲ့တင်းကချက်ချင်းအမြန်ရောက်တယ်အဲ့ဒါအတွက်ဆိုတဲ့အခါကျတော့အဲ့လောက်မိုင်အမြင့်မှာပဲတင်ပါတယ်အဲ့တော့ပလန်းအကွာဝေးပေါ်မူတီဗီခွဲတာအမျိုးအစားပြောမယ်ဆိုလို့ရှိရင်ဆက်တွယ်ရေးနောက်မိုးလေဝသဂျိုဒူကဲတဲ့အီဂျိုဒူအဲ့ disaster area ပေါ့နော်ဒီတဘာဝဘေးအန္တရာယ်ကျနေတဲ့အချိန်မှာဘယ်နေရာတွေမှာဘလောက်အထိရေကြီးပဲရှန်နေလဲဆိုတဲ့ဟာတွေအဲ့ဂျိုဒူအဲ့ဒါကတော့ low earth orbit နေရာတွေမှာတင်ထားပါတယ်နောက် GPS ပေါ့နော်လမ်းပြဂျိုဒူကျွန်တော်တို့ဟိုကားသွားတဲ့အခါကျလို့ရှိရင်သုံးနေတာ global positioning system ပေါ့နော်အဲ့ဒါ navigation အတွက်Now remote sensing ဆိုတာတိတ်ပြီးတော့ဝေးလံတဲ့နေရာတွေချက်ချင်းမရောက်နိုင်တဲ့နေရာတွေအတွက်သုံးတဲ့ဟာနောက်ပြီးတော့ polar orbit satellite ဆိုတာလည်းရှိပါတယ်အဲ့ဒီဂျိုဒူးတွေကြာ equator ကိုမပတ်ခဲနဲ့မျက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းကိုပတ်တယ်မျက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းပတ်တဲ့ solar orbit satellite တွေအများတော့အပြင်သိပ္ပံသုတေသနအတွက်ပေါ့နော်အဲ့ဝင်ရိုးစွန်းမှာရေတွေခဲနေတာရာသီဥတုပြောင်းနေတာအဲ့ဒါအတွက်လေ့လာတဲ့ဂျိုဒူးတွေဖြစ်ပါတယ်အနောက်မိုင်တပန်းလောက်မြိတ်နဲ့ Lagrange point လို့ခေါ်ပါတယ်အဲ့အဲ့နေရာမှာလည်းဂျိုဒူးတွေရှိတယ် Hubble Space Telescope James Webb Telescope ပေါ့နော်အဲ့ဒီအဝေးကြီးမှန်ပြောင်းနေတင်ထားတဲ့ဂျိုဒူးတွေဆိုလို့ရှိရင်ကမ္ဘာမြေမျက်နှာပြင်ရဲ့အထက်အမြင့်ကြီးမှတင်ထားရပါတယ်အဲ့ဒါပါလဲဆိုဆက်ကြဝလာတစ်ခုလုံးလေ့လာတဲ့အတွက်ဒီမြန်မာ SETU Intercept 39ကတော့ဝေးလံနဲ့အရောက်ပေါက်နေတဲ့ဒေသတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ပေါ့နော်အဲ့ဒီအတွက်တင်တာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ